ပါရီကမြမနက်ကပြည်တော်စုလွတ်တော်နိုင်ငံသူရဦးရှိမန်းနဲ့ KNU တို့တွေ့ဆုံခဲ့တဲ့အခြေအနေလေးသိချင်လို့ပါခင်ဗျ။ဟ
ုတ်ကဲ့ကျွန်တော်တို့ဒီမနက်9နာရီမှာပြည်တော်စုလွတ်တော်နိုင်ငံကြီးနဲ့လွတ်တော်ကောင်းဆောင်များကိုကျွန်တော်တို့ကရင်ဥက္ကဋ္ဌကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အားဆွေးနွေးတွေ့ဆုံခဲ့ပါတယ်ခင်ဗျ
။ဒီပြည်လုံးပြစ်ခတ်ရဆက်ရေးအတွက်ကိုလွတ်တော်ဘက်ကဘာတွေများလှုံ့ဆော်ပေးတင်တယ်လို့ယူဆပါတယ်ဗျ
။သူတို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားတော့လွတ်တော်နိုင်ငံကြီးအပြည့်လင်းပြောတယ်လိုအပ်တဲ့ဥပဒေပြဋ္ဌာန်းမှုတွေပြင်ဆင်မှုတွေအတွက်ဥပဒေပိုင်းဆိုင်ရာတွေလည်းဝိုင်းဝန်းပတ်မောက်ကူညီမယ်လို့ပြောပါရခင်ဗျာ
လွတ်တော်နိုင်ငံနဲ့ KNU ကဒီတစ်ချိန်ဟာပထမဆုံးအချိန်ဖြစ်တယ်ဆိုတော့ KNU နဲ့ဗ ారి များသဘောတူညီချက်တွေများရခဲ့ပါလဲဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်နိုင်ငံနဲ့တခါမှမတွေ့သေးတဲ့အခါကျတော့ကျွန်တော်တို့ကကရင်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပြီးတော့နှုတ်ဆက်ကြတော့ပြူတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့လူနှစ်ဖက်လည်းအများကြီးယဉ်နိခင်မင်မှုရရှိခဲ့ပါတယ်ခင်ဗျာအဓိကကတော့လွတ်တော်နိုင်ငံကြီးကတိုင်းနာစီလုံးညီညွတ်ရေးမျိုးသားပြန်လည်ပြည်မြေရေးအင်းကြီးရေးပြန်လည်တည်ဆောက်ရေးတွေမှာဥပဆောင်ရမယ်ဆိုတဲ့သဘောထားကိုပြည်လင်းပြောကြားပါရခင်ဗျာ
နိုင်ငံတော်သမ္မတရဲ့ကာကွယ်ဦးစီးချုပ်ရဲ့ဒီပြည်သူ့လွှတ်တော်နိုင်ငံကတို့နဲ့နိုင်ငံရဲ့အကြီးအကဲတွေနဲ့တွေ့ဆုံခဲ့ရမှာ KNU အနေနဲ့ပေါ့လေတိုင်းရင်းသားအရေးတွေကိုဘလောက်တိုင်းနာတီများပေါ်ဆောင်ပေးနိုင်လိမ့်မယ်လို့ပါတီတို့ယူဆပါလဲဗ
ျသမ္မတကြီးရဲ့ကာကွယ်ဦးစီးချုပ်ရဲ့ဒီလွှတ်တော်နိုင်ငံကြီးနဲ့တွေ့ဆုံတာဒီနိုင်ငံကောင်းဆောင်တွေရဲ့အမြင်ကတော့ကျွန်တော်တိုက်ပြီးမှာနိုင်ငံရဲ့ပြန်လည်တည်ဆောက်မှုကအများဆုံးပေါ်ဆောင်ရမယ်နိုင်ငံရဲ့လုံခြုံရေးကြီးတရားအဖြစ်နဲ့တော့အမြင်တူညီရပါတယ်ခင်ဗျအဲ့ဒီပုံမှာကျွန်တော်တို့ဘက်ကလည်းအမြင်တူညီပါတယ်ခင်ဗျတိုင်းသားတွေရဲ့အခွင့်အရေးရတော့ဗျာငញ្ញိုင်းပေါ်ဆောင်ပြီးတဲ့နောက်မှာကျွန်တော်တို့ညွှန်မှန်းတာကတော့ဒီလိုပြည်ခရရဲ့ဆဲသဘောတူစာချုပ်ကိုချုပ်ဆိုပြီးတဲ့နောက်ပိုင်းမှာကျွန်တော်နိုင်ငံရေးပြတ်တုဆွနေဖို့နိုင်ငံရေးတက်လာမှုဆိုတော့သမ္မတကြီးကလည်းသူကနိုင်ငံတော်ဂတိကိုပေးထားတဲ့အခါကျတော့အဲ့ဒီချိန်ကျရင်ကျွန်တော်တို့ကအများစုတွေအားလုံးပါဝင်သင့်ပါဝင်တတ်တဲ့လူတွေအားလုံးအဲ့ဒီနိုင်ငံရေးချုပ်ဆိုဆွနေဖို့ဒီပိုင်းတွေပြောပြောနဲ့ပြင်လုံခဲ့လို့ညီလာကောင်းပါဗျာအဲ့ဒီမှာကျွန်တော်တို့အဲ့မှာတွေ့ဆုံပြီးတော့နိုင်ငံရဲ့အရေးကိန်းတွေတိုင်းသားတွေရဲ့အရေးကိန်းတွေအရေးကိစ္စတွေဒါတွေအခွင့်အရေးတွေကိုကျွန်တော်တို့ဆက်လက်ဆိုဆွေးနွေးဆောင်ရွက်သွားမှာပါခင်ဗျာ
ခုဆိုရင်တပြည်လုံးတိုင်းတာနဲ့ပေါ့လေဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်ကိုလှုပ်ရှားနေတဲ့အထက်မှာပေါ့လေ KNU နေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးကိုဘယ်လိုသဘောထားများများရှိသလဲဆိုတာလေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့သဘောထားကတော့ဗျာကျွန်တော်တို့တိုင်းသားတွေဘက်ကနေကြည့်တဲ့အခါကျတော့ကျွန်တော်တို့ရဲ့ဘဝလည်းဖြစ်တဲ့တပြည်လုံးပြည်ခရဆိုင်ရာကျွန်တော်တို့ဘဝနဲ့အတူတကဘာဝဲကျွန်တော်တို့အတိတ်ကအယုံပြုပြီးတော့ကြိုးပမ်းပါတယ်တပြည်လုံးပြည်ခရဆိုင်ကိုအများဆုံးဆောင်ရွက်နိုင်မှအဲ့ရနေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးမှုတွေကိုကျွန်တော်တို့ကျင်းပနိုင်မှာဖြစ်ပါတယ်။အဲဒီနိုင်ငံရေးတွဲဆုံဆွေးနွေးမှုတွေမှာတော့ကျွန်တော်တို့တတိုင်းပြည်လုံးမှာပါဝင်ပတ်သက်တဲ့အင်အားစုတွေခေါင်းဆောင်တွေဖွဲ့စည်းတွေလူပုဂ္ဂိုလ်တွေအဲ့မှာစုညီပြီးတော့ပြည်လုံးကဲသို့သောညီလာကောင်ပေါ့ဗျာနော်။အဲ့မှာအင်အားစုတွေအလုံးပါဝင်ပတ်သက်ပြီးတော့တိုင်းပြည်ရဲ့ရည်ခင်းတွေပြဿနာတွေပူးပေါင်းဖြေရှင်းဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံပြင်ဆင်ကိစ္စတွေပါလေအပါအဝင်ကျွန်တော်တို့စုံစုံညီညီနဲ့တွဲဆုံဆွေးနွေးပြီးဖြေရှင်းမယ်ဆိုတော့ဒီအခက်အခဲတွေဟာဖြေရှင်းနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့ကတော့ဒီလိုပဲမြင်ပါတယ်ခင်ဗျာ
။အခုလိုပြကြပေးကျေးဇူးများတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်